ရန်ကုန်မြို့ကိုရောက်ရှိနေတဲ့အဖွဲ့ဝင်၁၂ဦးပါအာဆီယံနိုင်ငံများနဲ့ဆက်ဆံရေးဥရောပပါလီမန်ရဲ့ကိုယ်စားလှယ်အဖွဲ့ဟာမနေ့ကဘော်ဒူနေဖရီလာ၂၉ရက်နေ့မှာမြန်မာဒီမိုကရေစီခေါင်းဆောင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးတော့ဒါဟာဒေါအောင်ဆန်းစုကြည်အနေနဲ့ဥရောပပါလီမန်အဖွဲ့ရဲ့တရားဝင်ကိုယ်စားလှယ်အဖွဲ့ကိုပထမဆုံးအကြိမ်လက်ခံတွေ့ဆုံတာလည်းဖြစ်ပါတယ်။အာဆီယံနိုင်ငံများနဲ့ဆက်ဆံရေးဥရောပပါလီမန်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဂျမန်ဒီမိုကရက်ပါတီရဲ့ဥရောပပါလီမန်အမတ်ဒေါက်တာဝါနာလင်ကင်ကိုရိုင်ခေါင်းဆောင်လာတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်အတွင်းသမရဦးသိန်းစိန်အပါအဝင်မြန်မာအစိုးရခေါင်းဆောင်တွေတခြားသောမြန်မာနိုင်ငံအတိုက်ခံတွေလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီဖွဲ့ရရန်ကုန်မြို့အနီးကဥရောပသမဂ္ဂရဲ့အကူအညီနဲ့လှုပ်ဆောင်နေတဲ့စီမံကိန်းတရက်ကိုလည်းတွားရောက်ကြည့်ရှုမှာဖြစ်ပြီးတော့မလ၁ရက်နေ့ညနေမှာတော့ရန်ကုန်မြို့က Chatrian Hotel မှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့လည်းဘန်ကောက်မြို့ဥရောပသမဂ္ဂရုံးကဒီကနေ့ထုတ်ပြန်တဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။ဥရောပပါလီမန်အနေနဲ့မြန်မာနိုင်ငံမှာမကြသေးခင်ကစတင်ဖြစ်ပေါ်လာခဲ့တဲ့အပြူတဘောဆောင်ဖြစ်ပေါ်တိုးတက်မှုတွေကိုကြိုဆိုလိုက်ပြီးတော့ဥရောပပါလီမန်ကချီးမြှင့်တဲ့ဆာကာရော့ဖ်ဆုကိုရရှိထားသူဒေါအောင်ဆန်းစုကြည်အနေနဲ့ဥရောပပါလီမန်မှာလာရောက်မင်ကွန်းပြောကြားပေးဖို့ဥရောပပါလီမန်ဥက္ကဋ္ဌဒေါက်တာမာတင်ရှုဆက်ဖိတ်ကြားလွှာကိုလည်းအခုလာရောက်တဲ့ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒေါက်တာဝါနာလက်ကင်ကဒေါအောင်ဆန်းစုကြည်ကိုပေးရမှာဖြစ်တယ်လို့လည်းဥရောပပါလီမန်သတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ